အမေရိကန်နဲ့တရုတ်ကြားတင်းမာမှုတွေမြင့်တက်လာနေပြီးစီးရဲတိုက်ပွဲတွေလို့ရည်ညွန်ပြောဆိုတာတွေရှိနေတဲ့ဒီအရေးအပေါ်တခြားနိုင်ငံတွေကလူထုကရောဘလို့ရှုမြင်ကြပါသလဲ VOE သတင်းတောက်အဟာဒီယန်ဥတ္တမအင်ဒိုနီးရှားနိုင်ငံဂျကာတာမြို့ကနေပေးပို့ထားတဲ့သတင်းဆောင်မကိုတော့ကိုငိမ့်ချန်းအေးကပြောပြပေးပါမယ်ရှင
်ကမ္ဘာအင်အားကြီးနိုင်ငံတွေဖြစ်ကြတဲ့အမေရိကန်နဲ့တရုတ်နိုင်ငံတွေကြားတခုခုကိုရွေးလို့ဆိုလိုက်ရင်အရှိတောင်ရှာအာဆီယံဖွဲ့ဝင်နိုင်ငံတွေကနိုင်ငံသားအများစုဟာအမေရိကန်ကိုပိုးလို့ရှိကြပါတယ်။ဒါကအမေရိကန်ကဒေတာတွေမှာပိုးမိုထိတွေ့ဆက်ဆံလာတာကြောင့်လို့စင်ကာပူအခြေဆိုင်ဒေတာတွေနဲ့နိုင်ငံတကာရေးရာသုတေသနအဖွဲ့တစ်ခုဖြစ်တဲ့ ISEAS Yusuf Ihas Institute ကလေ့လာသူတွေကပြောပါတယ်။အဲ့ဒီအဖွဲ့ကအင်ဒိုနီးရှားသုတေသီမလင်ဒန်မာတီနက်စ်ကအခုလိုသုံးသပ်ပါတယ
်။ဘိုင်ဒန် administration ကမှ appoint ambassador untuk
ASEAN မနစ်တုံးကအမေရိကန်သမ္မတဂျိုးဘိုင်ဒန်အစိုးရကအာဆီယံဆိုင်ရာတန်တမန်တဦးကိုခန့်အပ်ခဲ့ပါတယ်။ဒါဟာအာဆီယံအပေါ်အလေးထားမှုပြသတာဖြစ်လို့ဒီအတွက်သမ္မတဘိုင်ဒန်ကိုအတော်လေးအသိအမှတ်ပြုကြပါတယ်။ဒါအပြင် IPEF လို့ခေါ်တဲ့ Indo Pacific စီးပွားရေးဖွံ့ဖြိုးမှုဆိုင်ရာမူပေါင်းတွေကိုလည်းအမေရိကန်ကမနစ်ကချက်မှတ်ပါတယ်။ IPEF ကဒေတာရင်းမှာအမေရိကန်ပြန်လာပြီဆိုတဲ့မျှော်လင့်ချက်ကိုအာဆီယံနိုင်ငံတွေကိုပေးခဲ့ပါတယ်။
တရုတ်နိုင်ငံက RCEP လို့ခေါ်တဲ့ဒေတာတွေပတ်စုံစီးပွားရေးပူးပေါင်းဆောင်ရွက်မှုသဘောတူညီချက်စတင်ခဲ့ပြီးတိတ်မကြာမီမှာပဲ2022ခုနှစ်မေလမှာ American ဘက်က Indo-Pacific ဖွံ့ဖြိုးရေးအတွက် IPEF ကိုအကောင့်ထဲပေါ်ခဲ့ပါတယ် ISEAS Yusuf Ihas Institute က February မှာထုတ်ပြန်ခဲ့တဲ့8000ရှာစက်တက်မှာဖြေဆိုသူ1300ကျော်61ရာခိုင်နှုန်းက American ကိုတရုတ်ထက်ပိုးလူလာကြပြီး 38.6 ရာခိုင်နှုန်းကတရုတ်ကိုလူလာတယ်လို့ဆိုပါတယ်နှစ်တုန်းကတော့အမေရိကန်က58ရာခိုင်နှုန်းပဲရှိပြီးတရုတ်နိုင်ငံက43ရာခိုင်နှုန်းရှိလို့အမေရိကန်ကထောက်ခံမှုအနည်းငယ်ပဲအသာရခဲ့တာပါတရုတ်နိုင်ငံနဲ့နယ်မြေပိုင်နဲ့အငင်းပွားနေကြတဲ့နိုင်ငံတွေမှာတရုတ်ပေါ်အပြတ်သဘောဆောင်နဲ့မလိုလားတဲ့သဘောထားတွေမြင့်မားနေတယ်လို့ Miss Martinez ကထောက်ပြပါတယ
် Itu terlihat di Philippines dan Vietnam mas jadi
Vietnam နဲ့ Philippines မှာတွေ့နိုင်ပါတယ်အမေရိကန်ဓာတ်မဟုတ်တရုတ်နှစ်နိုင်ငံမှာတခုခုကိုရွေးခန့်ရင်အမေရိကန်ကိုတေချာပေါက်ရွေးချင်မှာပါ။ဘာဖြစ်လို့လဲဆိုတော့အဲ့ဒီနှစ်နိုင်ငံဟာတောင်တရုတ်ပင်လယ်မှာတရုတ်နဲ့အငင်းပွားမှုအပြင်းထန်ဆုံးဖြစ်နေလို့ပါ
။ဒါပေမဲ့အာဆီယံနိုင်ငံတွေတဲကမွတ်စလင်အများစုရှိတဲ့မလေးရှား၊ဘရူနိုင်းနဲ့အင်ဒိုနီးရှားနိုင်ငံတွေမှာတော့တရုတ်ကိုပိုးလူလာကြတယ်လို့ Miss Martinez ကပြောပါတယ်
။နိုင်ငံမွတ်စလင်အာဆီယံ memang
masih ada sense ဆိုတော့ပါလက်စတိုင်းဣသရီပြည်ပခံမှာအမေရိကန်ကဣသရီဘက်ကလို့ရှုမြင်ခံရဆဲဖြစ်လို့အာဆီယံရဲ့မွတ်စလင်နိုင်ငံတွေကအမေရိကန်အပေါ်အစိုးမြင်တဲ့သဘောထားတွေရှိနေတာပါ
။ဒါပေမဲ့အဲ့ဒီနိုင်ငံတွေမှာတော့အထူးသဖြင့်လုံခြုံရေးဆိုင်ရာကိစ္စရပ်တွေမှာတရုတ်နိုင်ငံနဲ့ပတ်သက်လို့မကျေနပ်မှုတွေရှိနေပါလေ။အမေရိကန်နဲ့ဆက်ဆံရေးအပြတ်ခံပြီးတရုတ်နိုင်ငံဘက်ကလည်းရပ်တည်တာမျိုးကိုမနှစ်သက်ကြဘူးလို့အင်ဒိုနီးရှားနိုင်ငံဂျကာတာမြို့တော်ကပါရမာဒီနာတက်ကတူကလေ့လာသုံးသပ်သူရှင်ကာပါရန်ဘာဝနီ GS ကမြန်မာတွေ
Indonesia jangan terbawa dalam diskusi ketika kita memutuskan bekerja sama sama China.
တရုတ်နဲ့ပူးပေါင်းဖို့ဆုံးဖြတ်ရင်ကျမတို့ကသူတို့ဂိုင်းဝင်ဖြစ်သွားမယ်လို့ Indonesia မှာစိုးရိမ်မှုတွေရှိကြပါတယ်။တကယ်တော့အဲ့ဒီလိုမတွေးသင့်ပါဘူး။ဘုံအကျိုးစီးပွားကြောင့်ကျမတို့ကတရုတ်နဲ့လက်တွဲလုပ်တာပါ
။ ISEAS Yusuf Ihas Institute ရဲ့အခုနှစ်စက်တန်းမှာ American နဲ့တရုတ်ပြိုင်ဆိုင်မှုအပြင် Ukraine ကို Russia ချူချော်တာနဲ့ပတ်သက်ပြီးလဲမေးမြန်းခဲ့ပြီးတကူတော့ 8,000 အရှာနိုင်ငံသားဖြစ်ဆိုသူအများစုကရှုတ်ချခဲ့ကြပါတယ်